အမေရိကန်လွှတ်တော်မှာဂျာတာဘေးဒီညရုံးကဒီသမ္မတဂျိုးဘိုင်ဒန်ပြောကြားခဲ့တဲ့နိုင်ငံတော်အခြေပြမိန့်ခွန်းထဲမှာပြည်တွင်းရေးရာကိစ္စတွေအပြင်နိုင်ငံတကာမှာအရေးပါတဲ့ကိစ္စရပ်တွေကိုလည်းထည့်သွင်းပြောကြားသွားခဲ့ပါတယ်။ဂါဇာချက်ပွဲနဲ့ပတ်သက်လို့ယာယီအပြစ်ခံရဆိုင်နိုင်အောင်လို့မနာမနေစ조사နေတယ်လို့ပြောကြားခဲ့တယ်လို့ပါလက်စတိုင်းပြည်သူတွေအတွက်လူသားချင်းစာနာတဲ့အကူအညီတွေပေးနိုင်အောင်ခွင့်ပြုပေးဖို့အတွက်ကိုလည်းအစ္စရေးအစိုးရကိုတိုက်တွန်းခဲ့ပါတယ်
။ The leadership of the Israelis say this.Humanitarian assistance cannot be a secondary consideration or a bargaining chip.
လူသားချင်းစာနာတဲ့အကူအညီပေးတဲ့ကိစ္စကိုဒုတိယဦးစားပေးနေရာမှာထားတာဒါမှမဟုတ်အပေးအယူအတွက်အသုံးချတာမျိုးလုပ်လို့မရဘူးလို့အစ္စရေးခေါင်းဆောင်တွေကိုသူ့အနေနဲ့ပြောချင်ပါတယ်လို့သမ္မတဘိုင်ဒန်ပြောခဲ့တာဖြစ်ပါတယ်။အပြစ်မဲ့ပြည်သူတွေကိုအကာအကွယ်ပေးဖို့နဲ့လူအသက်တွေကာကွယ်ဖို့ကအဓိကဦးစားပေးဖြစ်ကြောင်းနဲ့အစ္စရေးပါလက်စတိုင်းနှစ်နိုင်ငံပူးတွဲတည်ရှိမှုကသာဒီပြဿနာရဲ့အဓိကအဖြစ်ဖြစ်တယ်လို့လည်းသမ္မတရဲ့ဒီနိုင်ငံတော်အခြေပြမင်းခွန်းနဲ့မှပြောကြားသွားခဲ့ပါတယ်။ယူကရိန်းစစ်ပွဲနဲ့ပတ်သက်လို့လည်းယူကရိန်းကိုအမေရိကန်ကနောက်ထပ်စီးရဲအကူအညီတွေပေးနိုင်အောင်လို့သူ့အစိုးရအဆိုပြုထားတဲ့အသုံးစရိတ်ကိုလွှတ်တော်ကတည်ပြုပေးဖို့အတွက်ကိုလည်း Republican လွှတ်တော်အမတ်တွေကိုသမ္မတကတိုက်တွန်းပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုတွင်မှရောကမ္ဘာတဝှမ်းမှာပါဒီမိုကရေစီစနစ်ကိုကာကွယ်ဖို့အရေးကြီးတယ်ဆိုတာကိုလည်းသမ္မတကအလေးပေးပြောကြားသွားခဲ့ပါတယ်။သူ့ရဲ့သမ္မတဟောင်းဒေါ်နယ်ထရမ့်ကိုနာမည်မတက်ပေမဲ့ Republican သမ္မတဟောင်းဟာ American Democracy အတွက်အန္တရာယ်ရှိသူဖြစ်ဖို့ပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံနဲ့ပတ်သက်တဲ့မူဝါဒတွေကိုလည်းထည့်သွင်းပြောကြားသွားတာမှာတရုတ်နိုင်ငံဟာစီးပွားရေးမှာမမျှမတလုပ်နေတယ်လို့ဆွဆွဲခဲ့တယ်လို့သူ့အဆိုရလက်ထက်မှာတရုတ်နဲ့ပတ်သက်ရင်အရင်သမ္မတထရမ့်လက်ထက်ကထက်ကိုပြပြသားသားလုပ်ခဲ့တယ်လို့သမ္မတဘိုင်ဒန်ကနိုင်ငံတော်အခြေပြမင်းခွန်းနဲ့မှပြောကြားသွားခဲ့ပါတယ်။